สิ่งที่อันนั้นเป็นเราอันนี้เป็นตัวจ้าจริงๆเอเชียมุกจะเป็นองค์ลูกสมุนเนี่ยเดียร์สวิสุขันได้เลยแม้เลี้ยงวันจีเช้าดาวดาวมีมองโกที่นี่มาเป็นนอกทับเบสิแมนเนี่ยเดียร์สวิสุไลเดลูแต่ชาแม้เลี้ยงวันจีตัวกูเลยแต่ว่าเบสิแมนเนี่ยเดียร์สวิสุไลเดลูดาวดาวมีมองยังมุกโกไลป้าสองยันเนี่ยเดียร์ลูดอชินเนี่ยดอเตสุวิกาเปียวบาร์เลย
เอาเดี๋ยวยังไงยังไงข้ากับจมูกอะไรยังไงเสียงมาเอาเดี๋ยวคู่ว่ากับจมูกน้องจมูกท
တရားယဝနေပြီးတော့ယမန်ယူထားတာပဲရှိသေးတာဒီနေ့ကယမန်ပြည့်တဲ့ရက်သူတို့ယူတဲ့ယမန်ရက်ယမန်ကာလပေါ့နော်ယမန်ကာလဆိုတော့ခါကြအခုကယမန်ရက်ပေါ့အာဒီနေ့ကိုတရားဆွဲတင်ဖို့မယ်လို့သူတို့ဟွာတရားယုံကိုပေါ့နော်တင်ဖို့ရတဲ့သူတို့စီစဉ်ရတာပေါ့လေစီစဉ်ရတဲ့တရင်ကြားလို့ကျွန်တော်တို့ကသွားကြတာပေါ့သွားကြတော့အဲ့ဒါနောက်တမှုတူတာကဒေါက်တာဆောင်မြင့်မောင်ရဲ့ကျွန်တော်တို့လဲဆေးဝင်ကြီးဒေါက်တာစိုးတန်းရဲ့ကျွန်တော်တို့စောက်လုပ်ရေးဝင်ကြီးဦးစာနေအောင်ရဲ့ဒီကျမတို့မန္တလေးတိုင်းမြို့သားလေးကိုဆက်ကြုပ်ကတိုင်းလုံးမှုဆောင်တွင်ရင်မှုဥတင်ကိုကိုရဲ့၄ယောက်ကိုအဲတဘာဝပေးနေဆွဲရပါဘူးဟုတ်တယ်ဟုတ်တယ်ဒီနေ့အဲ့၄ယောက်လုံးဆွဲလိုက်တာအဲ့၄ယောက်မှာဒေါက်တာဆောင်မြင့်မောင်တယောက်ပဲအရင်ဆွဲထားတာမှရှိတာဟုတ်တယ်ကျန်တဲ့သူတွေကဒီနေ့မှထပ်ဆွဲတာ
ပြည်ထောင်စုဝိုင်လာ၁၈ရက်နေ့ကအမြပြည်သူအကြတင်ရင်အရှမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်55ခါခွင်းနဲ့တရားစွဲဆိုခံထားတဲ့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဒီကနေ့မှာပဲနောက်ထပ်သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ထပ်မံတရားစွဲဆိုလိုက်တာပါလက်ရှိမှာတော့ဒေါက်တာဇော်မြင့်မောင်ပါဝင်မန်လေးတိုင်းဝန်ကြီး3ဦးကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတရားရုံးကိုမရောက်သေးတာကြောင့်အသေးစိတ်မသိရသေးဘူးလို့လည်းတရားလွှတ်တော်ရှင်နေတော်တေးစုဝေကပြောပါတယ်
ထွေအောင်ပိုင်းရလို့ပဲသိရသေးတာတရားရုံးကိုကြေးမလာသေးတော့ကျမတို့မသိရသေးပေါ့နော်။နောက်ဘယ်သူကဆွဲတယ်အမှုမှတ်ဘလောက်လဲဆိုတာမသိရသေးဘူး။ခုမှသူတို့ရဲကယမန်ဒီနေ့ယမန်ကြည့်တယ်။ယမန်ယူပြီးတော့မှဥပဒေကိုဆွဲတယ်မယ်။ဥပဒေကနေပြီးတော့မှတရားရုံးကိုပို့မှာပေါ့အဲ့လိုမျိုး
။တရှင်တင်းမှာပဲနိုင်ငံတော်ကြီးညိုပြည့်စင်မုံပုံမှာ124ကကြီးနဲ့တရားစွဲဆိုခံတာရတယ်။အမျိုးသားဒီမိုကရေစီဖွေးလျှောက် NLD နိုင်ငံကတူဦးဖြစ်သူဦးဝင်းထင်ကိုလည်းဒီကနေ့နေပြည်တော်မှာရုံးထုတ်ခဲ့ပြီးကျန်းမာရေးရှင်တွေကြောင့်အာမခံပေးဖို့လျှောက်ထားတာဖြစ်ပြီးအမခန့်ပေးသိမ့်မပေးသိမ့်ဆိုတာကိုလာမယ့်မတ်လ19ရက်နေ့ရုံးရှင်မှာဆုံးဖြတ်မှာဖြစ်တယ်လို့ဦးဝင်းထင်ရဲ့ရှင်နေဒေါ်မင်းမင်းဆိုကပြောပါတယ်
။ကျမတို့ဒီနေ့ရုံးချင်းမှာကတော့ကျမတို့ရှင်နေဖွဲ့ရနေပြီးတော့ရုံးတော်ကိုကိုယ်စားလှယ်စားတင်ပါတယ်။ပြီးတော့အဘကအသက်80နှစ်ရှိပြီဖြစ်ပြီးတော့မှဝီချက်နဲ့သွားလာနေရတဲ့အကြောင်းဒီအိမ်ရင်အသက်ရှူရတဲ့ယောဂရှိတဲ့အတွက်ကြောင့်အောက်ဆီဂျင်မပြတ်ပေးသွင်းနေရတဲ့အကြောင်းသွေးတို့ယောဂစီးကြိုယောဂနှလုံးကြီးယောဂတိုက်ရိုက်ဟော်မုန်းအားနည်းယောဂစီကြိတ်ကြီးယောဂအဲ့ဒီလိုမျိုးယောဂတွေဝေဒနာတွေခံစားနေရတဲ့အတွက်ကြောင့်ကျန်းမာရေးကုသမှုကိုစင်ဆက်မပြတ်ခံယူနေရခြင်းတဲ့အတွက်ကြောင့်လေကုတ်ခွန်တဲရကျမတို့ကရုံတော့မှာဘဘအတွက်အမခန့်လျှောက်ထားပါတယ်ချင်းကျမတို့လျှောက်လက်ချက်ပေးခိုင်းပါတယ်လျှောက်လက်ချက်ပေးပြီးတော့တစ်ဖက်ကဥရရကြီးဘက်ကနေရတော့ရုံတော့ရဲ့လေကုတ်ခွန်တဲအရာကျမတို့ရဲ့လျှောက်လက်ထားတဲ့ဟာပေါ်မှာတရားသူကြီးရဲ့စင်ကျင်တုံတရားအရာအမိန့်တရားချမှတ်ပေးဖို့ဆိုပြီးတော့သူဘက်ကပြန်ပြီးလျှောက်ထားပါတယ်ချင်းနောက်ရုံချင်းမှာကတော့ကျမတို့ဒီအမခန့်ပေးတဲ့မပေးတဲ့နဲ့ပတ်သက်ပြီးတော့မှတရားရုံတော့ကနေပြီးအမိန့်တရားချမှတ်ပေးမှာဖြစ်ပါတယ်
ဥဝင်းထင်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ၄ရက်နေ့မှာအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုပေါ်မှာ124ကကြီးနဲ့နေပြည်တော်အောက်တရာတီခရိုင်အုပ်ချုပ်ရေးမှုဦးအေးလူကတရားလိုလုပ်ပြီးတရားစွဲဆိုထားတာလည်းဖြစ်ပါတယ်။အစိုးရထိုက်တန်းကောင်းဆောင်တွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းအာဏာပိုင်တွေကတဘာဝပြည်ရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေပေါ်မှာ25ပို့ကုံတွင်းကုံဥပဒေပေါ်မှာ၈တွင်းနဲ့တရားစွဲဆိုထားတယ်လို့တမဒဥဝင်းမြင့်ကိုလည်းတဘာဝပြည်ရန်တွေဆိုင်ရာစီမံခန့်ခွဲမှုနဲ့တရားစွဲဆိုထားပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝင်ကတော့ဒေါက်ဆန်းစုစီပါဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။